တမောစာတိုင်းတင်ဌာနကတောင်းရန်အေတာနန်းနန်းတိုင်းခေါ်နန်းနူးနွေးလိုက်ဘင်းတော်နန်းဝင်းကြီးထုတ်ဝေသူကိုတောင်ကျော်နဲ့မိသားစုဝင်ဆိုင်းစီသူတို့ကိုတက်မလို့အကြီးညိုပြည့်အောင်လှုပ်ဆောင်မှုရာဇဝတ်ကြီးပုံမှန်905ကကြီးနဲ့ထောင်တွင်းအထူးတရားရင်းကနေတောက်ချန်နေမှာထောင်တွင်းချမှတ်ခဲ့တာလို့ရှင်းနေဖြစ်သူကဒီလိုကိုပြောပါတယ်
အဟုတ်တယ်ကွာသုံးနှစ်ဆလိုက်တယ်ကွာ905ကကြီးနဲ့ကွာဟိုကတော့နွေးလိုက်ရယ်နန်းဝင်းကြီးရယ်ကိုတောင်ကျော်ရယ်ဆိုင်းစီသူရယ်အဲ့ဒီရောက်ပြဟာဘာသာလုံးလဲဆိုတော့ကျွန်တော်ကဥပဒေရပေါ့ဗျာနောက်ဆုံးသူမိသားစုတွေကဖြစ်ပြီးတော့ဟိုသူတို့ရဲ့ဘယ်လိုသူတို့သဘောတူကြတယ်လို့ရှိရဲဘာမှမတွေ့ရအယူခံနေတော့ဆက်တက်ဖို့လို့ရှိတာပါဟုတ်မလား
သူတို့လေးဦးစွန်းကပြီးတဲ့မလ24ရက်ညပိုင်းမှာပဲခုပုံးနေရင်ကနေစုအခြေကောင်းစီဖမ်းဆီးတာခံရတာဖြစ်ပါတယ်ဒီနောက်မှာတော့ညောင်ရွှေချင်းထောင်တွင်အထူးတရားရုံးမှာပြီးတဲ့ April 10ရက်နေ့ကစပြီးရာဇဝတ်ကြီးပုံမှန်905ကကြီးနဲ့တရားစွဲစစ်ဆေးခံရတာပါစစ်တဲ့အာဏာသိမ်းပြီးနောက်ဆက်ပြီးနေအတွင်းဒေမီဒီယာကမှဆယ်ဦးဖမ်းဆီးခံရပြီးမကြတဲ့ရင်တော့လူငယ်တပ်တော်ခွင့်နဲ့၄ဦးပြန်လွတ်လာခဲ့ပါတယ်။လက်ရှိမှာတော့အခုထောင်ထဲချမှတ်ခံရတဲ့၃ဦးပါဝင်တန်လင်းသွေးချင်းသတင်းဌာနကအေဒါချုပ်မြောင်ဝင်းရန်ရွှေပြည်မြေသတင်းအေဂျင်စီကရုပ်သံသတင်းတော့လွယ်အောင်ဖောင်တို့ပါဝင်စုစုပေါင်းဒေသမ6ဦးဖမ်းဆီးခံရဆဲဖြစ်တယ်လို့ကမ္ဘောဇာတိုင်းသတင်းဌာနတာဝန်ရှိသူတယောက်ကပြောပါတယ်။ထောင်ထဲချမှတ်ခံရတဲ့ဒေသမတွေအမြန်ဆုံးပြန်လွတ်ပြေးဖို့လည်းသူကတောင်းဆိုခဲ့တာပါ။
အခုတော့တော့ငါတော့ကျွန်တော်တို့တရင်သမားတွေအပြင်မှာဒါပြည်သူတရေတော့လည်းအကောင်အားဖိနေခံပွားရောက်နေတာပေါ့နော်အဖိနေခံရောက်နေတဲ့အချိန်မှာဒါမျိုးဟိုပြစ်ဒဏ်ချတာတော့တိတ်တော့ထူးမြန်မာနိုင်ငံရဲ့လက်ပေါ်လေထူးနေဘူးပေါ့ဒါမဲ့လည်းဟိုတရင်သမားမဟုတ်တဲ့ဟိုမိသားစုဝင်တူပါတယ်သူတရင်သမားဆိုပြီးဆွဆွဲပြီးခံလိုက်တာပေါ့အစုကိုဒီလိုမျိုးခံမရခံစကားကဘယ်လိုခံစည်းပြီးတော့မှကျန်တဲ့ဒီထောင်လာချလိုက်တာဟာပြည့်ရည်စရာပေါ့နော်ဒါတကယ်တော့တကယ်ကြီးတာကိုအပြည့်လို့မြင်တာတော့ဒါတော့သူတို့ပိုင်းမှာလည်းတခါခဏချင်းတော့ဝေရောက်နေတဲ့အချိန်မှာတော့ပြောကြရတော့ရှိတော့ပါဘူ
းလက်ရှိမှာရှမ်းပြည်နယ်တွင်ထုတ်ဝေတဲ့တာချီလေးတရင်အေဂျင်စီကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကတရင်မီဒီယာထုတ်ဝေကိုပိတ်သိမ်းထားတယ်လို့တခြားတရင်ဆန္ဒတချို့နဲ့တရင်သမားတွေရဲ့နေအိမ်တွေကိုစစ်တပ်ကဝင်ရောက်ရှာဖွေရတယ်ရှိနေတာကြောင့်တရင်သမားတွေရက်တည်ခက်ခဲနေတယ်လို့ကမောစာတိုင်းတရင်ဆန္ဒတာဝန်ရှိသူကပြောပါတယ်လက်ရှိမှာလည်းသူပါဝင်တရင်သမားတချို့အမှုဖွင့်ခံထားရတာမို့တရင်မီဒီယာမှာအများစုဖက်ပြေးတင်းရှောင်နေရတယ်လို့လည်းသူကပြောပါတယ်
ဟုတ်ကျွန်တော်ဒီမှာကျွန်တော်တို့အဓိကကဟိုကျန်တဲ့ပြည်နယ်တွေမှာမသိနေဘူးเนาะကျွန်တော်ပြည်နယ်မှာဆိုရင်တော့တရင်သမားတွေကဒီလွတ်လပ်ပြီးဒီကျွန်တော်ဒီလွတ်လပ်ပြီးအမျိုးကိုကင်းတဲ့မီဒီယာသမားတော်တော်များများကအများစုပေါ့လေဒီကိုယ်မြေရဲ့ data မှာမရှိနေကြဘူးပေါ့လေအတော်မျိုးကြောင့်တော်တော်များများလည်းဒီ brand ထုတ်ခံထားကြရတယ်ရှောင်ပေးနေကြရတာဆိုတော့ကျွန်တော်တို့မြေပြင်ချင်းတွေတင်ကြယူဖို့တော့ခက်ခဲနေတယ်ပေါ့နော်အခုချိန်မှာတရင်သမားအားလုံးကအဲ့ဒါဖန်ဆင်းနေတဲ့အတွက်ကျွန်တော်လည်းပြန်တော့လုံးဝမရှိတော့ဘူး။ဒါကြေတာတဲ့ data media တွေနေနဲ့တော်တော်လေးယူရတာဆွန်းစားပြီးယူနေရတဲ့အတိုင်းမှာဖြစ်နေတာ။နောက်ဆုံးဝရန်ထုတ်ခံတာရယ်ဝရန်ထုတ်ခံတာနောက်ဆုံးပြီးမနေရရင်ဟိုတရင်မမဟုတ်ဘူးလို့တော့မှဒါတင်စားပြီးပြောလို့တော့ရတယ်။
ဒီမနက်မှာဖေဖော်ဝါရီလတည့်ရက်စစ်တပ်အာဏာသိမ်းပြီးရင်ကဆက်လို့ဆန္ဒပြပွဲတွေမှာတရင်ယူရတဲ့တရင်သမားတွေအပြင်အရင်ကဒင်းတော်လုတ်ခဲ့ဘူးသူတို့ပြချပါဖမ်းဆီးခံခြင်းနဲ့ရင်ဆိုင်နေရတာပါ။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတနင်္ဂနွေလုံးမှာဒင်းသမားစုစုပေါင်းအယောက်တရာကျော်ဖမ်းဆီးခံခဲ့ရပြီးဒီထဲက40လောက်ကလည်းအခုချိန်ထိချုပ်နှောင်ခံထားရဆဲဖြစ်တယ်လို့စီးပွားစုထားတဲ့ဒင်းတော်တွေကပြောပါတယ်။ဖမ်းဆီးခံထားတဲ့ဒင်းသမားတွေအားလုံးကိုပြန်လွတ်ပေးဖို့ကုလသမဂ္ဂအပါအဝင်လူ့ခွင့်ရေးဖွဲ့တွေကလည်းတောင်းဆိုနေကြတာပါ။ဒင်းသမားများကော်ဝဲဆိုင်ရှောင်ရေးကော်မတီ CPG ရဲ့ဆင်းရဲရကဘာမှတင်းသောက်တွေကိုဖန်ဆီးရည်ယူမှုအများဆုံးကတော့တရုတ်နိုင်ငံဖြစ်ပြီးဆီယနာတင်ထားတဲ့မြန်မာနိုင်ငံကတော့ဒုတိယအဖြစ်ရှိနေပါတယ်ခင်ဗျာ။